မြန်မာနိုင်ငံကနေခွန်လုံငွေရဖို့ကြိုးပမ်းသူတွေကိုထိုင်းနိုင်ငံကပြန်မောင်းမထုတ်ဖို့နိုင်ငံကလူ့ကွင်ရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ HRU ကတိုက်တွန်းလိုက်ပါတယ်။ခွန်လုံငွေပေးပေးတဲ့လူတွေဟုတ်မဟုတ်ဆိုတာကိုဆုံးဖြတ်နိုင်အောင်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကိုအပြည့်အဝလောက်ကံငွေပြုဖို့လည်းဗိုလ်ထုနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်ရိုင်းဒေသမှာပြည်ခဲ့တဲ့တင်းငွေနေတုန်းကမြန်မာနိုင်ငံတချီလိုက်နေဆက်ကိုဖျက်ချော်လာတဲ့တန်ခါနှစ်ပါအမျိုးသမီးလေးဦးနဲ့အမျိုးသားနှစ်ဦးစုစုပေါင်းမြန်မာနိုင်ငံသား၈ဦးကိုဒေသခံထိုင်းစစ်တပ်ကစစ်ဆေးတွေ့ရှိခဲ့ပြီးပြန်မောင်းထုတ်ခဲ့တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားတာပါမြန်မာနိုင်ငံမှာဆေးရနာသိမ်းမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွဲခံရတဲ့အကြောင်းထွက်ပြေးလာသူတွေဟုတ်မို့ဆိုတာကိုထိုင်းရနာမှာနေစစ်ဆေးတာမရှိဘဲပြန်လွတ်ခဲ့တာလို့လဲဒေသခံသတင်းတွေကိုကိုကဖော်ပြထားတာပါမြန်မာနိုင်ငံကထွက်ပြေးလာသူတွေကိုမောင်းမထုတ်ဖို့လဲအိတ်ချသူဖွဲ့ရဲ့ဒုက္ခတွေနဲ့ရွှေပြောင်းချေချသူတွေအခွင့်အရေးဆိုင်ရာဒါရိုက်တာဘေးဖရစ်လက်ကထိုင်းရနာမင်းကိုတိုက်တွန်းထားပါတယ်။လူခွင့်ရေးလှရှားသူတွေသတိပေးနေချိန်မှာပဲနေဆက်ဒေသကအခြေအနေကိုထိုင်းရနာမင်းကိုလည်းလာရောက်ကဲခတ်နေရတယ်ရှိတယ်လို့လည်းဒေသခံထိုင်းသိန်းတော်တယောက်က VOE ကိုပြောပါတယ်
။အမိတ်လည်းမလာဘူးဘူးလေ။သူ့ရဲ့ဒီလိုကအစီအစီရောက်ထားတော့တက်တာလည်းကျွန်တော်တို့ကအဘွားတွေတကယ်ဖြစ်လာတယ်နာလို့ဖတ်ပြီးလာတယ်စစ်တနာပြည်သူစစ်စစ်တွေဖြစ်လာပြီလေသူကပြီးပြီလေ။အကြံတင်ပြီးကလေးလူလာမယ်ဒီလိုဒီလိုလားလားဒီမှာဒီလိုအစီအစဉ်ရရမယ်ဒါဆက်ပြီးဖြတ်ထားတော့
ထက်စစ်တဲ့ကြီးကဘိုးချုပ်ကြီးနော်ရောင်ဖန်ကြီးကဝတ်ထဲရဆိုရင်လည်းတင်းလာနေတုန်းကပဲနေဆက်ဒေသကိုရဟရင်နဲ့ရောက်ရှိလာပြီးအခြေအနေကိုကြည့်ရှုစစ်ဆေးသွားခဲ့တယ်လို့မြန်မာနိုင်ငံကနေတင်းရှောင်လာသူတွေရောက်ရှိလာနေတဲ့အခြေအနေကိုဆွေးနွေးခဲ့ကြတယ်လို့လည်းဒေသခံတွေနေမှာဖော်ပြကြပါတယ်ခင်ဗျာ